Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဖေဖော်ဝါရီလ12ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဖြားရိုက်ထုတ်လွှင့်နေပါပြီ။ line meter 32.40.48 ဖြင့် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာတင်နိုင်ပါလိမ့်ရှင်။ကျမခွာညိုပါ။ခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်။ကျမကခင်မသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိနေတူကြီးညာပေးမှာပါ။ရုရှားနိုင်ငံမော်စကိုမြို့တော်နာမှာလင်းပြတ်ကျတဲ့အတွက်လိုက်ပါသွားသူ82ဦးစလုံးတေဆုံးသွားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာ600ဒီအိုလံပစ်ပွဲတော်ပြိုင်ပွဲကျင်းပရနေမှာတော့ယာစီဥလူချင်းတွေဟာအတော့ကိုဆိုးဝါးနေပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေနေရပြန်ရတဲ့နိုင်ငံတကာနဲ့အတူလက်တွဲပြီးဆောင်ရွက်ဖို့အတွက်မြန်မာနိုင်ငံကိုရောက်နေတဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကဒေါန်ဆန်းစုကြည်ကိုပန်ကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရွေး
။ကောင်းပါပြီရှင်။ဆက်ပြီးတော့နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့မြန်မာရွှေပြောင်းအလို့သမားတွေဟာထိုင်းဥပဒေတကြောင်အလုတ်ခက်ခဲသွားတဲ့အတွက်မလေးရှားဘက်ကိုပွဲစားတွေကနေတဆင့်ခိုးဝင်နေကြပါတယ်
။အောက်လန်ကနေပြီးတော့ထိုင်းကိုလာပြီးအလုံးလုံးလို့မရတော့ဘူးတစ်ထည့်တကလည်းမခံတော့မသိချက်ဘူးအပေါ်များတော့မလေးဖမ်းပြရတာပေါ့လေအဲ့လိုပဲ
ရွှေပြောင်းလို့သမားရေဆောင်ရွက်ပေးနေတဲ့တာဝန်ခံတဦးရဲ့ပြောပြချက်နဲ့အတူနားဆင်နိုင်ပါတယ်မြန်မာဒီမိုကရေစီရေဆွေးနွေးခန်းမှာတော့ဝင်းသူပင်လယ်ဘူးဒေသမှာရွှေတူးဖော်နေတဲ့အခြေအနေကိုသိကြရမှာပါဒုတိယပိုင်းမှာမြန်မာပြည်ကပေးစာအစားချစ်သူများနေအထူးစီစဉ်ကိုထုတ်လွှင့်ပေးဖို့ရှိပြီးဦးစီသူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကိုလည်းနားဆင်နိုင်ပါတယ်အခုရင်ဆုံးတော့တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ကကြေညာပေးပါမယ်ရှင
်ရုရှားနိုင်ငံမော်စကိုမြို့တော်နေမှာလူ82ဦးလိုက်ပါလာတဲ့ရုရှားခီးတဲ့တင်လေရင်သစင်းပြစ်ချခဲ့တယ်လို့ရုရှားတာဝန်ခံအရာရှိတွေကတနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်ခီးတဲ့65ဦးနဲ့လေရင်အမှုရန်6ဦးလိုက်ပါသွားတာဖြစ်ပြီးသူတို့အားလုံးအသက်ဆုံးရှုံးခဲ့ရတယ်လို့ရုရှားကူတန်းသွားလာရေးဆိုင်ရာစုံစမ်းရေးရုံးကကြေညာချက်ထုတ်ပြန်ပြောဆိုတာပါတိဆုံးသူတွေထဲမှာကလေးငယ်၃ဦးပါဝင်နေတယ်လို့လည်းပြောပါတယ်။တက်တန်း9နှစ်ရှိနေပြီဖြစ်တဲ့ဒီလင်းဟာရုရှားရဲ့ဒုတိယအကြီးဆုံးလေဆိပ်ဖြစ်တဲ့ဒိုမိုဒီတိုဗိုကနေစတင်ပြန်တန်းခဲ့ပြီးမိနစ်ပိုင်းအတွင်းမှာပဲရေဒါကနေပျောက်သွားကြောင်းပြတ်မကျခင်နောက်ဆုံးအချိန်ပိုင်းတွင်မှလင်းဟာတစ်မိနစ်ကိုမီတာ6,900အရှိန်နဲ့ထိုးကြတာဖြစ်ကြောင်းလင်းပြန်တမ်းမှုတွေကိုခြေရခန့်တဲ့ Flight Radar 24ကဖော်ပြထားပါတယ်။ဆာရာတော့လေကြောင်းလိုင်းကနေစီမံခန့်ခွဲတဲ့ DAN 148လေယာဉ်ဂျက်လေယာဉ်ဟာမြို့တော်မော်စကိုရဲ့အကြီးဆုံးလေဆိပ်ဒိုမိုဒီတိုဗိုကနေဟော့စ်မြို့ကိုအသွားမော်စကိုမြို့ရဲ့အရှိတောင်ဘက်ကီလိုမီတာ80လောက်အကွာကအာဂူနိုဗိုအနီးမှာပြတ်ကျခဲ့တာဖြစ်ပါတယ်။ပြတ်ကျရတဲ့အကြောင်းရင်းကိုတော့အခုချိန်ထိမသိရသေးပါဘူး။လေယာဉ်ပြန်တမ်းမှုမှတ်တမ်းတစ်ခုကိုတွေ့တယ်လို့ရှာဖွေရေးသမားတွေကပြောကြားခဲ့ပေမဲ့အချက်အလက်မှတ်တမ်းလားအတန်မှတ်တမ်းလားဆိုတာအခုတည်းထိတဲ့တဲ့ကိုကမတိရသေးဘူးလို့ရုရှားသတင်းတွေမှာဖော်ပြကြပါတယ်
။ဆီးရီးယားနိုင်ငံတွေကအီရန်နဲ့ဆီးရီးယားတပ်တွေကိုအစ္စရေးကအပြင်းထန်ထိနှောင်အောင်တိုက်ခိုက်ခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူးကပြောပြီးနောက်ထပ်ဘယ်လိုကျူးကျော်မှုမျိုးကိုမဆိုဆက်ပြီးတိုက်ခိုက်သွားမယ်လို့ပြောပါတယ်။ကျွန်တော်တို့ရဲ့တိုက်ခိုက်မှုပုံစံဘယ်လိုနည်းနဲ့မှပြောင်းသွားမှာမဟုတ်ဘူးဆိုတာလူတိုင်းကိုရှင်းရှင်းလင်းလင်းပြထားပါတယ်။ကျွန်တော်တို့ကိုအန်ဒရပေးဖို့ကြိုးစားတဲ့ဘယ်သူကိုမဆိုဆက်ပြီးတုံ့ပြန်သွားမှာပါ။ဒါဟာကျွန်တော်တို့ရဲ့မူဝါဒဖြစ်ခဲ့ပြီးဒီအတိုင်းဆက်ရှိသွားမှာဖြစ်ပါတယ်လို့အစိုးရအဖွဲ့အစည်းအဝေးတစ်ခုအဖွဲ့မှဝန်ကြီးချုပ်နေတန်ယာဟူးကပြောပါတယ်။ Israel F-16 တပ်လေယာဉ်တစ်စင်းကိုစီးရီးယားလေကြောင်းကာကွယ်ရေးအဖွဲ့ကလေယာဉ်ပစ်တဲ့နဲ့ပစ်ချခဲ့ပြီးတဲ့နောက် Israel ကစနေနေ့မှာလေကြောင်းကနေတုံ့ပြန်တိုက်ခိုက်တာပါ။ဒီဖြစ်ရပ်ဟာ1982ခုနှစ်နောက်ပိုင်း Israel တိုက်လေယာဉ်တစ်စင်းပထမဆုံးအကြိမ်ပစ်ချခံရတာလည်းဖြစ်ပါတယ်။လေယာဉ်မှုတွေကတော့လေယာဉ်ထဲကနေခုန်ထွက်နိုင်ခဲ့ပြီးလေယာဉ်ကအစ္စရေးပိုင်နယ်ထဲမှာပြတ်ကျသွားတယ်လို့အစ္စရေးစစ်ဘက်ကပြောပါတယ်။လေယာဉ်မှုတွေကိုအရေးပေါ်ခဲ့စေခဲ့ပြီးတဦးကအပြင်းထန်ဒဏ်ရာရသွားပြီးတော့နောက်တဦးကတော့ဒဏ်ရာအနည်းငယ်ပဲရပါတယ်။စီးရီးယားနိုင်ငံတွေကကုတ်ကဲမှုဌာနချုပ်နဲ့ဒုံးကျည်ကာကွယ်ရေးစခန်းတွေအပါအဝင်အီရန်နဲ့စီးရီးယားပြစ်မှတ်တရားစင်ထက်မနည်းကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးကပြောပါတယ်။
အကြံပေးဝါရချင်းမွေးလောက်ဆောင်ဖို့အတွက်တန်တိထန်ချထားတဲ့အမေရိကန်နဲ့အီဂျစ်နှစ်နိုင်ငံကြားဆက်ဆံရေးပုံမခိုင်မာစေဖို့ရည်ရွယ်ပြီးမကြာသေးခင်ကမှအမေရိကန်ဒုသမ္မတမိုက်ပန့်စ်အီဂျစ်နိုင်ငံကိုင်ရိုမြို့ကိုတွားရောက်ခဲ့တယ်လို့အခုနိုင်ငံခြားရေးဝန်ကြီးရက်စ်တီလဆန်ဟာလည်းအီဂျစ်နိုင်ငံကိုတွားရောက်ဖို့အတွက်စီစဉ်နေပါတယ်။ဝန်ကြီးတီလဆန်ဟာအရှိလေပိုင်းဒေတာကနိုင်ငံ၅နိုင်ငံကိုတွားရောက်ဖို့စီစဉ်ထားတာပါ။ February 17ရက်ကနေ16ရက်အတွင်းတွားရောက်မဲ့ဝန်ကြီးတီလဆန်ရဲ့ခီးစဉ်အတွင်းမှာဂျော်ဒန်ကီလေဘနွန်နဲ့ကူဝိတ်နိုင်ငံတွေကိုလည်းတွားရောက်ဖို့စီစဉ်ထားတာပါ ဝန်ကြီးတလက်ဆန်ဟာအီဂျစ်သမ္မတအက်ဒယ်ဖတာ LCC နဲ့ရောနိုင်ငံခြားရေးဝန်ကြီးရှမီဆိုကိုဖ်တို့နဲ့မှာတွေ့ဆုံဖို့ရှိပြီးတော့ဒီသူတို့နဲ့တွေ့ဆုံခြင်းမှာလေဗျာစီးရီးယားအရေးတွေအပြင်အစ္စရေးပါလက်စတိုင်းကိစ္စကိုလည်းဆွေးနွေးမှာဖြစ်ပါတယ်
။ဆောင်းဒီအိုလံပစ်ပွဲတော်ကျင်းပနေတဲ့တောင်ကိုရီးယားနိုင်ငံပျုံချမ်းမြို့နဲ့မိုင်160လောက်အကွာမှာတနင်္လာနေ့ကပြင်းအား 4.9 ရှိတဲ့ငလျင်လှုပ်သွားတာကြောင့်စိုးရိမ်မှုတွေရှိလာပါတယ်။ဒါပေမဲ့လည်းအားကစားပွဲတော်တာဝန်ရှိသူတွေကတော့အစာအုပ်တွေအားလုံးဟာပြင်းအား9ကျော်တဲ့ငလျင်တန်းကိုခံနိုင်အောင်ဆောက်လုပ်ထားတာကြောင့်စိတ်ပူစရာမရှိပါဘူးလို့အာမခံပြောဆိုပါတယ်။ဒါ့အပြင်လေပြင်းတိုက်တာနဲ့ရာသီဥတုကတိတ်ကိုအေးလွန်းတာကြောင့်တချို့အားကစားပြိုင်ပွဲတွေကိုရွှေ့ဆိုင်းထားရပြီးအားကစားပွဲလာကြည့်သူတွေနွနွထွထွနေကြဖို့တာဝန်ရှိသူတွေကသတိပေးထားပါတယ်။အားကစားပွဲတော်ဖွံ့ဖွိုးနေဖြစ်တဲ့တောက်ကြံတွေကလည်းစိုက်ဘာတိုက်ခိုက်မှုခံခဲ့ရသေးတယ်လို့အားကစားပွဲစီစဉ်သူတွေကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုဘယ်ကနေလာလဲဆိုတာသိထားပေမဲ့ထုတ်မပြောပါဘူး။အဲ့ဒီတိုက်ခိုက်မှုကြောင့်အင်တာနက်နဲ့ရုပ်သံဝန်ဆောင်မှုတွေကိုထိခိုက်ခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်ခံရလို့ဖြစ်လာတဲ့ပြဿနာအလုံးကိုဖြေရှင်းပြီးသွားပါပြီလို့ပျုံချန်းအိုလံပစ်ပွဲတော်ကျင်းပရေးကော်မတီပြောခွင့်ရဆုံးပိုက်ယူကသတင်းတော့တွေကိုပြောပါတယ်။ပြဿနာဘာကြောင့်ဖြစ်ရလဲဆိုတာသိပေမဲ့ဒီလိုပြဿနာမျိုးဟာအားကစားပွဲတော်ကာလတွေမှာဖြစ်လေရှိကြောင်းတိုက်ခိုက်မှုဘယ်ကလာလဲဆိုတာကိုထုတ်မပြောဘူး။နိုင်ငံတကာအိုလံပစ်ကော်မတီနဲ့အတူမိမိတို့ဆုံးဖြတ်ထားကြောင်းပြောခွင့်ရဆုံးပိုက်ယူကပြောပါတယ်ခင်ဗျာ။
ပြည်ရေးအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဆိုင်ဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေမယ
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ Britain နိုင်ငံခြားရေးဝန်ကြီး Boris Johnson ဟာတနင်္ဂနွေနေ့နေ့လယ်ပိုင်းမှာရခိုင်ပြည်နယ်စစ်တွေမြို့ကိုတောက်ရောက်ခဲ့ပါတယ်။စစ်တွေမတော်ခင်မနက်ပိုင်းကတော့နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေနေရပြောင်းရင်အပအဝင်ရခိုင်ပြည်နယ်ရဲ့အခြေအနေတွေကိုဆွေးနွေးခဲ့တယ်လို့အတိုင်ပင်ခံရုံးစာမျက်နှာမှာဖော်ပြထားပါတယ်။ဝန်ကြီး Johnson ဟာစစ်တွေကနေလူကယ်ပြန်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီပုနဲ့ပြည်နယ်ဝန်ကြီးတွေနဲ့အတူမောင်တော်မြို့ကိုတမတော်လင်းနဲ့တွားရောက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့လတွေအတွင်းမြန်မာနိုင်ငံတဲကရိုညာမွတ်စလင်6,800လောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ခွာသွားတဲ့မကြုံဘူးတဲ့ဖြစ်ရမျိုးတွေ့ရတာမို့ဒီလူတွေကိုလုံခြုံစိတ်ချစွာသူတို့ဆန္ဒအလျောက်ဂုံတိတ်ခါရှိနဲ့ပြန်ခွင့်ပြုမယ်လို့ညွှန်လင့်ထားတယ်လို့နိုင်ငံတကာအတိုင်းအဝိုင်းနဲ့လက်တွဲဆောင်ရွက်ရမှာဒေါက်ဆန်းစုကြည်ကဥဆောင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နေဆက်မှာရောက်နေစမှာမစ္စတာဂျွန်ဆန်ကသူ့ရဲ့ Facebook စာမျက်နှာမှာပြောကြားခဲ့ပါတယ်။
I'm here. I've been talking to Aung San Suu Kyi, who is the leader of Burma State Councillor Dor Suu, and she's in a very difficult.
ဒီလူတွေနေရပြန်ရေးကိစ္စအတွက်မြန်မာနိုင်ငံမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆုနဲ့တွေ့ဆုံပြီးပြောဆိုခဲ့တာပါ။သူမအနေနဲ့တိတ်ကိုခက်ခဲတဲ့အချက်အတဲ့အနေထားမှာရောက်နေတာပါ။သူမဟာအမျိုးသမီးခေါင်းဆောင်တူဖြစ်ပြီးကျွန်တော်အပါအဝင်လူအများအပြားရဲ့ချစ်မြတ်နှုန်းမှုကိုခံရသူမှာအခုချိန်မှာတော့သူမဟာဒီလူတွေလိုအပ်နေတဲ့လုံခြုံစိတ်ချစွာနေရပြန်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းတွေကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လက်တွဲပြီးဆောင်ရွက်ရမှာဥဆောင်မှုကိုပြသဖို့အတွက်လိုနေပြီလို့ကျွန်တော်ထင်ပါတယ်လို့ပြောသွားတာပါ။မောင်တော်မျိုးနဲ့မှာပန်တော်ပြင်ကျွေးရွာကကိုယ်တော်ရောက်ပြီးရွာသားတွေနဲ့တိကျတွေ့ဆုံမေးမြန်းခဲ့တယ်လို့နေရဆန့်ခွာသူတွေကိုပြန်ပြီးလက်ခံတဲ့တောင်ယူလက်ဝဲကယာယီလက်ခံရေးစခန်းတွေကိုပါတွားရောက်ကြည့်ရှုခဲ့တာဖြစ်ပါတယ်
။အင်ဒိုနီးရှားနိုင်ငံကခရီးရန်ဖျားချောင်းတစ်ခုမှာတနင်္လာနေ့ဝိပုစီတောင်းလာသူတွေကိုအမျိုးသားတူကတရှိနဲ့တက်ခိုက်တာကြောင့်ခရီးရန်ဖုန်းတော်ကြီးတူအပါအဝင်လူလေးဦးတန်းရသွားပြီးဖျားချောင်းကခရီးရန်ရုပ်တုပကြီးတွေပျက်စီးသွားပါတယ်။တိုက်ခိုက်သူကတော့အင်ဒိုနီးရှားရဲတပ်ဖွဲ့ကပြစ်ခတ်တာကြောင့်တန်ရန်ရသွားပါတယ်။ဂျာဗာကျွန်းရိုးဂျာဂတာပြည်နယ်ကစလီမန်မြို့ဖျားချောင်းမှာလူတရာလောက်ဖျားကြောင်တဲ့နေချိန်တွင်လူတယောက်ကတမီတာလောက်ရှိတဲ့ဓာတ်နဲ့လိုက်ခုတ်တာပါ။ဒဏ်ရာသွားသူတွေဟာတော်လေးစိုးရင်ရပြီးဘားကြောင်တိုက်ခိုက်တာလဲဆိုတော့ကိုတော့မဆန်းစင်နိုင်သေးဘူးလို့ယူဂျာကတာရဲတပ်ဖွဲ့ပြောခွင့်ရယူလီယန်တူက AFP သတင်းဌာနကိုပြောပါရယ်။သူဟာအသက်20ကျော်အရွယ်တက္ကသိုလ်ကျောင်းသားတူဦးဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပေမဲ့အကြမ်းဖက်ဝါဒနဲ့အဆက်ဆက်ရှိတဲ့တိုက်ခိုက်မှုလားဆိုတော့ကိုတော့အတိမပြုတ်နိုင်သေးပါဘူး။ကမ္ဘာပေါ်မှာမွတ်စလင်လူဦးရေအများဆုံးဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာခရီးရန်နဲ့တခြားလူနည်းစုဘာသာဝင်တွေကိုအစွန်ရောက်ဝါဒီတွေကတိုက်ခိုက်တာတွေပိုပြီးတော့များလာနေပါတယ
်။ထိုင်ဝမ်မှာပြီးခဲ့တဲ့အင်ဂါနီကလှုပ်ခတ်ခဲ့တဲ့ပြင်းအား 6.4 ရှိတဲ့ငင်းရန်တန်းကြောင့် တစိမ့်တပိုင်းပြိုကျသွားတဲ့အဆောက်အဦထဲမှာပိတ်ငွေနေသူတွေကိုကဲဆဲရှာဖွေနှိမ်မှုတွေတနင်္ဂနွေနေ့မှာအဆုံးသတ်လိုက်ပါပြီ။အဆောက်အဦထဲမှာနောက်ဆုံးပိတ်နေပြီးကျန်နေသူ2ဦးကတေဆုံးပြီလို့သတ်မှတ်ခဲ့တာမို့အခုချိန်အထိတေဆုံးသူကစုစုပေါင်း18ဦးရှိသွားပြီဖြစ်ပါတယ်။ငရင်တန်အကြီးကျယ်ခန်းစားခဲ့ရတဲ့ဟွေလင်းမြို့မှာတင်းဆောင်သွားတဲ့အထက်12ထပ်ရှိတဲ့ရွန်စုနေလူနေအိမ်အဆောက်အုံအုံမှာအပျက်စီးပုံတွေအတွင်းအသက်ရှင်ကျန်တဲ့သူတွေကိုကယ်ဆယ်ကူညီဖို့အတွက်အရေးပေါ်လှုပ်ရှားထောင်းနဲ့ချီပြီးရှာဖွေခဲ့ကြတာဖြစ်ပါတယ်။အဆောက်အဦက50ဒီဂရီလောက်တင်းဆောင်နေတာမို့ပြိုကျမှာကိုစိုးရိမ်နေတဲ့အတွက်ကယ်ဆယ်ရေးဟာအတောက်ကိုခက်ခဲခဲ့တာပါ။တေဆုံးသူ18ဦးထဲမှာဒီအဆောက်အဦထဲမှာတေဆုံးရသူက14ဦးရှိနေပါတယ
်။ချစ်သူများနေလူမြန်မာနိုင်ငံမှာခေါ်ကြတဲ့ Valentine's Day ဟာအစ္စလာမ်ဘာသာနဲ့မကန့်ညီဘူးဆိုပြီးပါကစ္စတန်တရားရုံးတစ်ခုကလည်းနှစ်နှစ်မြောက်ဇက်တိုက်ဖြစ်ဒီနှစ်မှလည်းဆုံးဖြတ်လိုက်တာကြောင့် Valentine Day အထိမ်းအမှတ်ပွဲတွေတတိမိအရာတွေမှာပေါ်ပြတာတွေကိုပါကစ္စတန်အနာဘင်တွေကပိတ်တင်လိုက်ပါတယ်ဒီနေ့နဲ့ပတ်သက်ပြီးကြော်ညာတာဒါမှမဟုတ်ဟွန်ပစ္စည်းရောင်းချတာတွေမလုပ်ရဘူးလို့တရားရုံးကဆုံးဖြတ်ကန့်သတ်လိုက်တာပါတရားရုံးရဲ့ဆုံးဖြတ်ချက်နဲ့အညီလိုက်နာလို့ဆောင်ကြဖို့အတွက်ပါကစ္စတန် Electronic Media စီကံထိန်းသိမ်းရေးအနာဘင်အဖွဲ့ PAMRA ကလိုင်စင်ချထားပြီးတဲ့ရုပ်သံနဲ့ရေဒီယိုဌာနတွေကိုပြီးခဲ့တဲ့သတင်းပတ်မှာညွှန်ကြားချက်တွေပေးပို့ခဲ့ပါတယ်Valentine Day ဟာလူအဖွဲ့အစည်းမှာကိုချင်းတိတ်ခါမဲမှုဖော်ချွတ်မှုနဲ့မဖွဲမရလူမှုတွေပြန့်နှံ့စေတယ်လို့2019ခုနှစ်ဖေဖော်ဝါရီလ17ရက်နေ့မှာအစ္စလာမဘတ်တရားရုံးချုပ်ကဆုံးဖြတ်ခဲ့တာပါ။အဲဒီဆုံးဖြတ်ချက်အရအစ္စလာမဘတ်မြို့တော်ကအများပြည်သူနဲ့ဆိုင်တဲ့နေရာတွေနဲ့အစိုးရရုံးဌာနတွေမှာ Valentine Day ဆင်နွှဲတာကိုပိတ်ပင်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုသဘောမတူသူတွေကတော့လူအဖွဲ့အစည်းနဲ့နိုင်ငံအတွက်အရေးပါတာတွေကိုမလုပ်ဘဲအရေးမပါတဲ့ကိစ္စတွေကိုလုပ်နေကြတယ်လို့ဥပဒေပြောဆိုပါတယ်ခင်ဗျာ။
တနင်္လာနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်တင်လို့ကြေညာပေးသွားတာပါဒီမနက်ခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့ထိုင်းနိုင်ငံမှာပြတ်ထန်တဲ့အလုသမားဥပဒေတည်ကြောင့်တရားမဝင်အလုသမားတွေကိုထိုင်းအလုရှင်တွေအလုမခံရဲတော့တဲ့အကြောင်းပြောပြမှာပါထိုင်းလုံရှင်တွေကတရားမဝင်ရွှေ့ပြောင်းလုံသမားတွေကိုအလုံမပေးရတော့တဲ့အတွက်ထိုင်းမှာရောက်နေတဲ့တရားမဝင်မြန်မာရွှေ့ပြောင်းလုံသမားတွေဟာထိုင်းမလေးရှားနယ်စပ်ဟတ်ရိုင်ဒေသကိုထွက်သွားနေကြပါတယ်။ပြီးခဲ့တဲ့နှစ်ဇွန်လကထုတ်ပြန်တဲ့ထိုင်းအလုံသမားဥပဒေတရားကြောင့်တရားမဝင်အလုံသမားတွေကိုခန့်ထားရင်ပြင်းထန်တဲ့အပြစ်ဒဏ်ချမှတ်ခံရမှာဖြစ်တာကြောင့်အလုံရှင်တွေကအလုံမခံရတော့တာဖြစ်တဲ့အကြောင်းအပြည့်စုံကိုထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းစစ်အစိုးရထုတ်ပြန်ခဲ့တဲ့နိုင်ငံသားရွှေ့ပြောင်းလုံသမားများရဲ့အလုပ်တောင်ဝင်စီမံခန့်ခွဲရေးဥပဒေစီမံချက်အသေးအရာဥပဒေချိုးဖောက်မယ်ဆိုရင်ထောင်ဒဏ်တွေနဲ့ငွေဒဏ်တွေပါသိမ်းနဲ့ချီပြီးပေးရနိုင်တာမို့ထိုင်းလုပ်ငန်းရှင်တွေကတရားမဝင်လုံသမားတွေကိုမခန့်အပ်ရဲတော့တဲ့အခြေအနေတွေရှိနေတာပါဒီအတွက်ထိုင်းနိုင်ငံတွင်းကိုတရားမဝင်လမ်းတွေကနေလာကြတဲ့မြန်မာရွှေ့ပြောင်းလုံသမားတွေဟာထိုင်းမလေးနယ်စပ်ဟိုင်ရန်မြို့ကနေတဆင့်မလေးရှားနိုင်ငံတွေကတော်လန်းတွေကနေခိုးဝင်နေကြတာတွေရှိနေတယ်လို့ဆိုပါတယ်။အခုဆိုရင်ပွဲစားတွေကိုအသုံးပြုပြီးနေ့စဉ်ခိုးဝင်နေကြတဲ့မြန်မာတွေရာဂနန်းလောက်ရှိနေတယ်ဆိုပြီးရွှေပြောင်းလိုသမားခွင့်ရေးကွန်ရက်ရဲ့ဟိုက်ရိုက်မျိုးကတာဝန်ခံဥပယီကပြောပြပါတယ်
။အဲဂိုက်တွေကသွားတာမဟုတ်ဘူးအမနော်တိုးလန်းကသွားတာသူတို့သွားတာကကျွန်တော်သိသလားပြောမယ်ဆိုတော့ပွဲစားတွေကတိုးလန်းကခေါ်သွားတယ်နော်အဲ့လိုသမားတွေပြောမယ်ဆိုတော့ရပ်ပဲဖြတ်တာပေါ့ဗျာတိုးကုန်နေပြီးရပ်ပဲဖြတ်တာပေါ့အနေနဲ့ဆိုလုံးဝမသွားဘူးကျွန်တော်တို့ထိုင်းကကသမားရေနောက်မလေးရှားကကသမားတွေပေါင်းပြီးတော့သူတို့ကနေပြီးတော့နေစားမှာတိုးတွေကိုပို့ပေးတယ်အဲ့မှာနေပြီးတော့ကျွန်တော်တို့မြန်မာပွဲစားတွေကနေပြီးတော့လမ်းကျွမ်းတဲ့ပွဲစားတွေကနေပြီးတော့တိုးတွေကဖောက်တာပေါ့နော်များတာကတော့များတယ်မှာပုံမှန်ကြားနေတယ်ဟုတ်ကဲ့များတယ်တိုးတော့များတယ်မလေးရှားကတည်းကများတယ်တနည်းကိုပြောမယ်ဆိုတော့ရာကနဲ့ကျုံမှာပဲဘာဖြစ်လဲဆိုပွဲစားကတယောက်တည်းမဟုတ်ဘူးပွဲစားတွေကများတယ်ဆိုတော့ဟိုပွဲစားတစ်ဒီပွဲစားနဲ့စီအဲ့လိုတွက်လိုက်မယ်ဆိုလို့ရှိရင်ရာကနဲ့မှရှိတယ်ဟုတ်ကဲ့
မြန်မာနိုင်ငံမှာအလုတ်ကန်အခွင့်အလမ်းတွေရှားပါတဲ့အတွက်နေ့စဉ်အလုတ်ကန်ရှာဖွေဖို့အတွက်ထိုင်းနိုင်ငံကိုလာကြတဲ့မြန်မာတွေလည်းအများအပြားရှိနေတာပါတချို့ကတော့ကုမ္ပဏီတွေကနေအလုတ်ရမယ်ဆိုပြီးခေါ်လာပြီးမှထိုင်းနိုင်ငံထဲမှာအလုတ်ကန်ပုံမှန်မရတာတွေအလုတ်ရှင်တစ်ထည်မတူတာတွေကြောင့်ထိုင်းဥပဒေအရအရေးယူခံရမှာကိုလည်းစိုးရိမ်မှုတွေရှိနေတာပါဒါအပြင်တစ်ထည်တွေကလည်းအရင်နှောင်းကလိုမျိုးတရားမဝင်အလုသမားတွေကိုခန့်ရမယ်ဆိုရင်အလုသမားဥပဒေအရေးယူခံရမှာကိုစိုးရိမ်တာကြောင့်တတိယတော်များများကလက်မခံရဲကြတော့ဘူးလို့ဆိုပါတယ်
ဒီအောက်လမ်းကနေပြီးတော့ထိုင်းကိုလာပြီးတဲ့အခါအလုံးလုံးလို့မရတော့ဘူးတဖြည်းတကလည်းမခံတော့မလေးရှားကအပေါ်မရတော့မလေးမထမ်းမရတာပေါ့နော်အဲ့လိုပဲရှိတယ်လက်ခံလို့မရတော့ဘူးတကယ်လို့သူတို့လက်ခံအလောက်ကိုလက်ခံလို့ရေးဖမ်းနေပြီဆိုလို့ရှိရင်အမင်းဆုံးတရားကိုတဖြည်းကသူ့သမားတရားကိုတသိန်းကနေပြီးတော့၄သိန်းအထိယူရတယ်ထိုင်းမှာတဲ့နေတဲ့အစိုးရကနေပြီးတော့ဥပဒေကြက်ကြက်မှန်မှန်လောက်လိုက်တော့အစိ
ဥပဒေစီမံချက်အစ်စ်ကို2018ခုနှစ်ဇန်နဝါရီလကနေစတင်ကျင့်သုံးခဲ့ပြီးတရားမဝင်အလုပ်လုပ်ကြနေတဲ့မြန်မာတွေကဈေးအယောင်းဝယ်လုပ်နေတဲ့သူတွေကိုစတင်ဖမ်းဆီးနေတာဖြစ်ပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာလူသမား3သန်းကနေ4သန်းလောက်ထိအလုပ်လုပ်ကြနေကြတယ်ဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားကြပါတယ်ရှင်။
ထိုင်းရေးကိစ္စကိုအကြောင်းပြုပြီးတော့ဒီနိုင်ငံတော်လုံခြုံရေးဆိုတဲ့ယူဆဟာလူခွင့်ရေးဆိုတာတက်ကိုမြန်မာနိုင်ငံကြီးတည်းပို့ပြီးတော့နေရာရလာပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာရေးကိစ္စကိုချင်းကပ်တဲ့နေရာမှာနိုင်ငံတော်အချုပ်အခြာအာဏာလုံခြုံရေးကိုအလေးထားသင့်သလားဒါမှမဟုတ်နိုင်ငံတကာကပြောနေသလိုလူခွင့်ရေးစံနှုန်းစံထားတွေကိုပဲဦးစားပေးသင့်သလားဒီနှစ်ခုစလုံးကိုဟန်ချက်ညီမျှအောင်လို့ဆောင်ရွက်နိုင်မဲ့နည်းလမ်းရောဖြစ်နိုင်မှာသလားလာမယ့်အင်္ဂါနေ့ညပိုင်းတရားလီလိုက်အစည်းအဝေးမှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလိုတဲ့သရရှင်နေအနေနဲ့ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရိုက်လိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိခွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bambies@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြားမဲ့သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
ပြည်ရရဲ့တနင်္လာနေ့မနက်ခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုမြမဒီမိုကရေစီရေးရာဆွေးနွေးကန်အစီအစဉ်အလှည့်ချလာပါပြီ။ဒီမနက်မှာတော့မြမအရေးအထူးဆွေးအစီအစဉ်အဖြစ်ရှင်းမြမမင်းတွေလက်ထက်ကလေးကရွှေတူးလာတဲ့ဝင်းတူပင်လယ်ဘူးဒေသမှာလက်ရှိရွှေတူးဖော်နေတဲ့အနေအထားကိုသိရအောင်။အဲ့ဒီဒေသမှာရွှေတူးဖော်နေတဲ့တခုတည်းသောကုမ္ပဏီရဲ့တထူရင်တာဝန်ခံအင်ဂျင်နီယာဦးတင်နိုင်ဦးကိုဒေါက်ခင်မျိုးသက်ကတွေ့ဆုံမင်းမြန်ထားပါတယ်ရှင်။
ဒီမြန်မာမင်းကြီးလက်ထက်ကလေးကရွှေစည်ရည်တွေခန့်ထားပြီးမင်းကြီးဒီကိုရွှေဆက်ရတဲ့ calling window ဒေတာမှာရွှေကိုမူလတိုက်ကန်နေဓာတ်ရိုက်တူးကြသလိုမြချောင်းတွေတဲကအနေကျရွှေကိုတော့ကျဉ်းယူကြတာပါဝင်းတို့ပင်လယ်ဘူးမှာမူလရွှေတက်တူတိုက်ကန်နေဘလို့တူးပေါ်နေလဲဆိုတာကိုပထမပြောပြပါရစေအဲ့ဒီဒေတာမှာလက်ရှိရွှေတူးပေါ်နေတဲ့ကုမ္ပဏီကတခုပဲရှိပါတယ်သာဝရကုမ္ပဏီပါ။ကောလင်းကနေအနောက်ဘက်8မိုင်အကွာပင်လယ်ဘူးအသွားကားလမ်းပေါ်မှာရှိပါတယ်။ရွှေတူးပေါ်မဲ့ကုမ္ပဏီတစ်ခုအနေနဲ့သဘာဝဝန်းကျင်ထိန်းသိမ်းဖို့ပါတာဝန်ယူရတယ်လို့မိုင်းတာဝန်ခံအင်ဂျင်နီယာဦးသိန်းနိုင်ဦးကပြောပါတယ်
။ကျွန်တော်တို့ရွှေတူးတာကတော့ဒါမြေအောက်တူးဖို့ရစနစ်ပေါ့။မြေအောက်တူးဖို့ရစနစ်ဆိုတာကတော့ပတ်ဝန်းကျင်ပစ္စည်းမှုအနည်းဆုံးအကြီးကဲမှုအနည်းဆုံးဖြစ်တဲ့မြေပေါ့။အဲကျွန်တော်တို့လေးပေပက်လေကျင်းတယ်မြေောက်တဲ့ကိုတောက်လျှောက်ပါတီပေါင်းဆင်းသွားတယ်အဲဆင်းသွားပြီးတော့ကျွန်တော်တို့ရွှေကြောတွေရောက်တဲ့ဒီဆင်းတယ်ပေါ့ရွှေကြောတွေရောက်တဲ့အချိန်ကျမှလာအဲ့အကြောတွေကိုကျွန်တော်တို့အကြောအများဆုံးပေါအောင
်ဆရာတူတာတွင်းဘယ်နှတွင်းလောက်ရှိပါလဲ
အဲကျွန်တော်အခုဆိုရင်8တွင်း8တွင
်းဟုတ်ကဲ့7တွင်းနဲ့မှမပေါ့နော်ဒီကအခုတူတာဘယ်နှစ်နှစ်လောက်ရှိပါလဲ
အတူတာကျွန်တော်တို့စတူတာကတော့2015လောက်မှပြောင်းဝင်ဖြစ်တာပေါ့လေအဲ့ဒါမှစတယ်ကျွန်တော်တို့ကတော့တောက်လျှောက်တော့2009လောက်ကနေပြီးတော့တောက်လျှောက်တူးလာတာပေါ့လေအဲ့ဒါတော့2009ကနေဟို2011ထိက3နှစ်ကတော့ isolation ဆိုတာစံသက်ရှာဖွေတာပေါ့လေဟု
တ်ကဲ့
စံသက်ရှာဖွေတာတစ်ချိန်နောက်ပြီးတော့တစ်နှစ်တစ်တန်းနောက်ထပ်3ချိန်ဟုတ
်ကဲ့3
ချိန်ဆိုတော့6နှစ်ပေါ့လေ
ဟုတ
်ကဲ့အဲ6နှစ်ကျွန်တော်တို့တူးပြီးတဲ့အချိန်မှာလုပ်ငန်းတက်တန်းကစာချုပ်တက်တန်းပြည့်တယ
်
စာချုပ်တက်တန်းပြည့်ရဆိုရင်စာချုပ်အစ်စ်ချက်ချွာတယ်ဟုတ်ကဲ
့
ဟောအဲ့တော့စာချုပ်က၄ချိန်တက်တန်းတူးပြီးစာချုပ်လုံးဝပြက်ပြက်ပြီးတော့နောက်ထပ်အစ်စ်ချုပ်ပြီးတော့တူးရတယ်အခုကကျွန်တော်တို့က၄ချိန်ပြည့်သွားပြီးတော့နောက်ထပ်စာချုပ်ချုပ်ဖို့အတွက်နားနေရဲ့ချင
်ဆိုတော့စာချုပ်တွေဒီလိုဇက်တိုက်ချုပ်ခွင့်ရအောင်လို့အတွက်ဒီအစိုးရသတ်မှတ်ထားတဲ့ဥပဒေတွေနည်းဥပဒေတွေလိုက်နာရတယ်လို့သိပါတယ်ဒီလိုလိုက်နာတဲ့ကုမ္ပဏီတွေကိုဘုံမှာပြန်ပြီးတော့တူးခွင့်ပြုရတယ်လို့သိပါတယ်ဆိုတော့အစိုးရကချက်ထားတဲ့ပေါ့နော်ဒီပဝင်းကျင်မဖြစ်ရှိအောင်လို့အတွက်ဒီသာဝရကုမ္ပဏီကဘာတွေလုပ်ပေးနေလဲကျွန်မသိရပါဘူး
ကျွန်တော်တို့စတူးတဲ့ဟာ ပတ်ဝန်းကျင်ပြည့်စုံမှုအနည်းဆုံး၄စနစ်နဲ့တူတယ်ပဲပတ်ဝန်းကျင်ပြည့်စုံမှုကတော့တိတ်မရှိပါဘူးအမရှိပေနဲ့ကျွန်တော်တို့တူးပေါ်နေတဲ့ကြံပြိုင်လေးပဲကျွန်တော်တို့ပတ်ဝန်းကျင်ကိုစစ်ပင်တွေစိုက်ပျိုးတယ်ရှိပြီးသားစစ်ပင်တွေကိုဆက်လက်ပျိုးထောင်တယ်ပျိုးထောင်ပြီးတော့ကျွန်တော်နှစ်အလိုက်ကျွန်တော်တို့ကကျွန်းပင်တွေကိုစိုက်ပျိုးပေးပါတယ်အခုစိုက်ပျိုးပြီးတဲ့ကျွန်းပင်ဆိုရင်ကျွန်းပင်ဟိုဧကကျွန်တော်တို့ဒီထဲမှာဆိုရင်10ဧကကျော်လောက်ရှိပါပြီ12ဧကလောက်ရှိပါပြီကျွန်းပင်တွေကလည်းအပင်1000နီးပါးလောက်ရှိပါပြီ
ရွှေတက်တုတူပေါ်ရင်အဓိကဘလို့ပုံစံနေနဲ့တူရပါလဲဘယ်နှမျိုးရှိပါလဲအရင်စပြောပေးပါ
ဒီတပ်ဘူးတူဘော်ရဲ့အနေနဲ့တော့ကျွန်တော်တို့ကအန်ဒါဂရောင်းဆိုတော့အန်ဒါဂရောင်းမှာနှမျိုးရှိပါတယ်ကျွန်တော်တို့ကရှက်ခေါ်တဲ့ site တွင်းနေတူပြီးတော့အောက်မှာအကျောပါတဲ့အခြေအနေရောက်တဲ့အချိန်မှာပါ level တွေခွဲပြီးတော့ဟို face word တွေပေါ့လေအဲအဲ့ဒါတွေခွဲပြီးတော့ကျွန်တော်တို့ရွှေထုတ်ယူပါတယ်အဲကျွန်တော်တို့ရှိမှာတော့အဲ့လိုရှက်ဆင်းပြီးတော့ထုတ်ယူတာပဲရှိပါတယ်အဲတချို့နေရာတွေကတော့တောင်ကပန်းနေပြီးတော့ edit ပြီးတော့တာနယ်လိုခုထိုးပြီးတော့အဲ့ဒီအနေမှာအကျောကိုထုတ်ယူတာလည်းရှိပါတယ်ကျွန်တော်တို့ရှိမှာတော့ဒီရှက်ဆင်းပြီးတော့ပဲထုတ်တာရှိပါတယ်။ကျွန်တော်တို့ကအဓိကတော့ကြောက်ရွှေလို့ဟိုအပြင်ရောက်ခေါ်နေပြောရင်တော့ကြောက်ရွှေတူတာပေါ့လေ။ကြောက်ရွှေတူတော့မြေပြင်နေပြီးတော့ PT က50လောက်ကြာတော့ oxidizing ဆိုတဲ့ရွှေထုတ်လို့ဝယ်တဲ့ဇုံပေါ့လေ။အဲအဲ့ဒီအောက်ရောက်သွားလို့ပြင်းနေရပတ်ဝန်းကျင်လောက်ကနေအောက်ရောက်သွားရင်တော့ကျွန်တော်တို့ဆာဗိုက်ဇုံရောက်သွားပါတယ်။ဆာဗိုက်ဇုံရောက်သွားတဲ့အတွက်ထိုးရတာလဲဘယ်လိုလဲကုန်ကြစိများလာတယ်။နောက်ပြီးတော့ဒီတန့်စင်ဖို့လေကုန်ကြစိညားလာတယ
်ဆရာတူးပေါ်တဲ့နေရာမှာသဘာဝပတ်ဝန်းကျင်မပြတ်အောင်ဘာတွေလုပ်ထားပါလဲ
ဒီကျွန်တော်တို့ကအန်ဒါဂရောင်းမှာ၄ပေပတ်လေကျင်းမယ်အောက်ပဲဆင်းသွားတဲ့အတွက်ဒီမေးပတ်ဝန်းကျင်ရဲ့နေရာပျက်စီးမှုမရှိဘူးအပေါ်ရမြေကြီးလားပျက်စီးမှုမရှိဘူးအောက်ကိုပဲကျွန်တော်တို့ကဆင်းသွားတဲ့အတွက်ထွက်လာတဲ့မြေစာလည်းနည်းပါတယ်နောက်ပြီးတော့ထွက်လာတဲ့ကြောက်တွေဆိုတာလည်းကျွန်တော်တို့ဒီအရက်ဘက်တွေတွေလိုတယ်ဆိုရင်ကျွန်တော်တို့ဒီသူတို့အကူအညီတောင်းခံနေဆိုရင်ကြေးရလမ်းနေအဲကျွန်တော်တို့ကြေးရဟိုခရံချင်းဆက်လမ်းနေဒါမျိုးတွေမှာလည်းအကူအညီတောင်းခံနေဆိုရင်တော့ကျွန်တော်တို့ပို့ပေးပါတယ်နောက်ပြီးတော့မိုင်းတွင်းမှာကျွန်တော်တို့အတွက်စက်တည်းလမ်းကြောင်းလေးတွေမှာလည်းကျွန်တော်တို့ခင်းပါတယ်အဲအဲ့ဒီလောက်ပဲထွက်ပါတယ်အများပြားတော့မထွက်ပါဘူ
းဒီကြောက်တွေတန့်ဆင်တဲ့အခါမှာဘာနီးတွေတုံးပါလဲဒီရက်မှာ
ဒါကြောက်တွေကိုဒီ crashing ပေါ့ဂျောဂရက်ရှာနဲ့ခွဲတယ်အကုန်ခရစ်ချာနဲ့ခွဲတယ
်အဲ
ခြေခွဲပါတယ်ခြေခွဲပြီးတော့သူ့ရဲ့ဟို site limit လျှော့သွားတာပေါ့လေလျှော့သွားပြီးတော့မှနောက်မှကျွန်တော်တို့ဟိုအစင့်စင့်နောက်ဆုံးတော့ဘောမေးကိုရောက်သွားတာပေါ့လေဘောရီမှာရောက်သွားဘောမေးမှာရောက်သွားပြီးတော့အရင်တော့ဟိုကျွန်တော်တိမီကောက်လာဆိုရင်တော့ gravity method ခေါ်တဲ့ jig တို့ table တို့ cyclone တို့ပေါ့လေအဲ့ဒါတွေဖြတ်အဲ့ဒါတွေဖြတ်ပြီးရင်တော့နောက်မှကြံတဲ့ဟာကိုကျွန်တော်တို့က flotation cell တွေပေါ့ပါ
ခြေပေါ်ပေါ်ပြီးတော့
အမျိုးပေါ်တန့်စင်ပေါ်လေအဲ့ဒါအဲ့လိုတန့်စင်ကြတာများပါတယ
်အဲ့ဒါစိတ်ခွဲပြီးတော့မှအမျိုးပေါ်တန့်စင်နေနေလောက်တယ
်ဟုတ်တယ်ဟု
တ်တဲ့ကံမှာဘယ်နေရာတွေမှာသဘာဝပတ်ဝန်းကျင်ထိခိုက်အခြေအနေရှိနေမှာလဲ
ဘယ်နေရာတွေမှာသဘာဝပတ်ဝန်းကျင်ထိခိုက်ရှိတယ်လဲဆိုရင်တော့ဒီစွန့်ပြစ်ရေပေါ့လေစွန့်ပြစ်ရေကတေချာကျွန်တော်ဒီလင်းပုံးလောင်ကန်နေနဲ့လောင်ထားနိုင်ရင်တော့ဒီသဘာဝပတ်ဝန်းကျင်ထိခိုက်မှုဟာမရှိပါဘူးအများပြားမရှိပါဘူးအဲဒါပေမဲ့အဲ့ဒီလောင်ကန်တွေကတေချာမရှိဘူးဆိုရင်ဒါမှမဟုတ်ရှန်ကြခဲ့မယ်ဆိုရင်တော့ဘေးပတ်ဝန်းကျင်ချောင်းတွေမြောင်းတွေရောက်သွားရင်တော့ဟိုထိုက်တင်းတော့တော့ဒီဘယ်မင်းအဲ့ဒီမှာတော့ကျွန်တော်တို့ကသုံးရတဲ့ဟိုကီမီကယ်ရီအေဂျင့်တွေက56မျိုးလောက်ရှိပါတယ်ကျွန်တော်သိမိတော့ပါလေအဲ56မျိုးလောက်ရှိတဲ့အတွက်ဒီတို့ဘာတွေကလဲဘယ်လိုလဲဟိုကြေပြက်လွယ်တဲ့ပျက်စီးလွယ်တဲ့အနေသားမျိုးမှာမရှိရတဲ့အတွက်အဲ့ဒီတိုင်းပဲရှိရတဲ့အတွက်ဒီလေးညှောသွားရင်ပတ်ဝန်းကျင်ထိခိုက်နိုင်တဲ့ဟာမျိုးတွေတော့ဖြစ်တာပေါ့လေဒီလေးအယောင်ပြောင်းသွားတာတို့အပင်တွေနွမ်းသွားတာတို့တော့ဖြစ်ကောင်းဖြစ်နိုင်တယ်လို့ထင်ပါတယ်ဒါပေမဲ့ကျွန်တော်တို့စက်တန်းတယောက်မှာတော့သိမတွေ့ဘူးပေါ့ဟ
ိုကဦးနိုင်ကိုရင်ကတော့အင်ဂျင်နီယာလို့သိရပါတယ်တက်တူတွင်အင်ဂျင်နီယာပေါ့နော်ဆိုတော့ဒီတက်တူတွင်လောကမှာပေါ့နော်အခုမြန်မာနိုင်ငံကဒီတက်တူတွင်နဲ့ဖြူဖော်နေမြန်မာဒီပညာရှင်တွေအသုံးပြုတဲ့အနေအထားကိုဘယ်လိုမြင်ပါလဲ
။ပညာရှင်တွေအသုံးပြုဆိုတာကျွန်တော်တို့အခုတူးတဲ့နေရာဟိုအရသာခေါ်ဖို့ဆိုရင်တော့ကြောက်ရွှေလို့ခေါ်တာပေါ့လေ။အဲကျွန်တော်တို့ဟိုဆိုရင်လည်း primary source ကိုတူးတယ်လို့လည်းပြောလို့ရပါတယ်။အဲ့လိုတူးတဲ့နေရာမှာဆိုရင်တော့တက်တန်းကြာကြာတူးမယ်ဆိုရင်တော့တက်တူတွင်းနဲ့ပတ်သက်တဲ့ engineer ပါတာအကောင်းဆုံးပါပဲ။အဲ့လိုမဟုတ်ဘဲနဲ့ကျွန်တော်တို့အလူပြဲလို့ခေါ်တဲ့ဘုံရွှေပေါ့လေ။ဟိုရေစုပ်ဆက်နဲ့ဘုံစုပ်ဆက်နဲ့ စုပ်တင်မယ်ကျွန်တော်တို့မျောလောင်းမယ်ဆိုရဲဆိုရင်တော့အင်ဂျင်နီယာမလိုဘဲနဲ့လုပ်လို့တော့ရပါတယ်ဒါပေမဲ့အင်ဂျင်နီယာအသုံးမပြုတယ်ဆိုရင်တော့အဲ့ဒီကောင်ဟာပတ်ဝန်းကျင်ပျက်စီးမှုများပြားမဲ့အနေသာရှိပါတယ်ပတ်ဝန်းကျင်ပျက်စီးမှုလည်းများပါတယ်နောက်ပြီးတော့ကျွန်တော်တို့ကံနေချောင်းနေမြောင်းနေမြစ်တွေထဲမှာနှုတ်အနယ်ပို့ချမှုလည်းများပြားလာနိုင်ပါတယ်အဲ့ဒီအတွက်အင်ဂျင်နီယာပါရင်တော့ပိုကောင်းတာပေါ့အင်ဂျင်နီယာပါပြီးတော့အဲ့ဒီအတွက် plan ပေါ့လေဒီဇိုင်းပေါ်တာပေါ့ mind design ပေါ့အဲဒီကျွန်တော်တို့ဒီ open lab design လည်းပေါ်ပါတယ်ကျွန်တော်တို့ဒီကအလူရေဒီမှာလုပ်တဲ့ design လည်းရှိပါတယ်အဲ့ဒါ ਈ တိုင်းသွားနိုင်ရင်တော့ကောင်းပါတယ
်ဆောင်းရင်းပေါ့နော်တက်တူရင်းလုပ်ငန်းမှာလိုအပ်နေတဲ့အဥ္စာလေးတွေဘယ်လိုဟောပေါ့နော်အင်ဂျင်နီယာတောက်တယောက်အနေနဲ့ဘယ်လိုမြင်ပါလဲဒီတက်တူရင်းလုပ်ငန်းအတွက်လိုအပ်နေတဲ့အဥ္စာပေါ့နော်
တက်တူတွင်တွင်လိုအပ်တဲ့လုပ်ငန်းတွေကတော့ဒီကျွန်တော်တို့မူဝါအရေးအပိုင်းရောတက်တူလှုပ်ဆောင်တဲ့အရေးအပိုင်းရောကြီးကြပ်တဲ့အပိုင်းတွေမှာရောအင်ဂျင်နီယာအများအပြားနဲ့တက်ကြမ်းနဲ့နားလည်တဲ့ပုံကူကြီးပါရင်တော့အကောင်းဆုံးပါပဲအဲအဲ့ဒါမှတိုင်းပြည်အတွက်အကျိုးရှိဆုံးအဖြစ်ကြီးထွက်လာတယ
်ဟုတ်ကဲ့ဟောဥပမာလေးနည်းနည်းထားပြီးပြောပြပေးလို့ရ
ဥပမာဆိုရင်တော့ကျွန်တော်တို့ဒီတက်တူတွင်တစ်ခုတူပေါ်ခွင့်ပြုရဲဆိုရင်အရင်ကတော့ဟိုပါပေါ့ကျွန်တော်တို့ဘယ်လိုလဲဆိုတော့အကြံပြင်းအားဖြင့်ပေါ့မြေပေါ်မြေအောက်တူးနိုင်သည်ဆိုပြီးတော့ပဲသူတို့ကခွင့်ပြုပေးလိုက်တယ်အဲ့တော့နောက်ခွင့်ပြုမဲ့ဟာတွေဆိုရင်မြေအောက်တူးမလားမြေပေါ်တူးမလားမြေအောက်တူးတယ်ဆိုရင်လည်းမြေအောက်နဲ့ပတ်သက်တဲ့ဒီဇိုင်းတွေ data တွေမြေပေါ်တူးမဲ့ဆိုရင်လည်းမြေပေါ်နဲ့ပတ်သက်တဲ့ဒီဇိုင်းတွေ data တွေနောက်တော့ပတ်ဝန်းကျင်အတွက်ချီရောက်မဲ့ပေါင်းကျိုးကျိုးတွေနောက်ပြီးတော့ပတ်ဝန်းကျင်လူနေမှုဘဝတွေကိုပြင်တင်ပေးနိုင်မဲ့နည်းလမ်းတွေအဲအဲ့ဓာရီကိုထည့်သွင်းစဉ်းစားပြီးလုံဆောင်ရင်တော့ပိုကောင်းပါလေ okay.
အ
ဲ့တော့အင်ဂျင်နီယာတွေတုံးရင်ပိုကောင်းပါဟုတ
်ကဲ့ကျွန်မသိတာတော့ဒီ park မှာဒီ mind design လို့ခေါ်တဲ့ဒီဟိုက plan ပေါ့နော်ဒီစီမံကိန်းချပြီးတူးတာလည်းမရှိတဲ့အတွက်ဒီ park area ကြီးကတော်တော်ပျက်စီးသွားတယ်လို့ကျွန်မအဲ့ဒါမျိုးသိထားပါတယ်ဆိုတော့ဒီအခုကောင်းလင်းဝင်းဆိုဘက်ကရွှေထွက်တဲ့နေရာပါတကယ်ရွှေတက်တူတိုက်တယ်လည်းအများကြီးရှိနေတယ်ဟုတ်တကယ်ကြီးကြီးမားမားရှိနေတယ်ဆိုတာလည်းအကုန်ဖိထားပါတယ်ဆိုတော့ဒီနေရာမျိုးမှာပေါ့နော်မပြက်စီအောင်ပတ်ဝန်းကျင်မပြက်စီအောင်နဲ့နော်ဒီနိုင်ငံအတွက်ပါအကျိုးရှိအောင်နော်ဘာတွေလုပ်တင်နေလဲလည်းပြောပြပေးပ
ါခုပတ်ဝန်းကျင်မပြက်စီအောင်သူတို့ဘက်ကတော့တော်တော်လေး EMB တို့ EIA တို့ SIA တို့ HIA တို့ဓာရီကတော့သူတို့ကစီမံချက်ချပြီးတော့ကုမ္ပဏီကိုလုံဆိုင်ပြီးတော့မှလုံဆောင်နေပါတယ်နောက်ပြီးတော့တိပင်းလေးစိုက်ပြုဖို့ဆိုင်ပြူပြီးတိပင်းတွေဘလောက်အောင်မြင်ဖို့တိပင်းတွေကိုဂရုတစိုက်ရှိဖို့နဲ့ပြူးကြံတွေတီထောင်ပြီးတော့ပတ်ဝန်းကျင်ကိုစိမ့်လန်းဆိုပြီးအောင်လုပ်ဖို့ပြီးတော့လမ်းညွန်ချက်တွေရောအခုတော့ပို့နေပါပြီကုမ္ပဏီတော်တော်များများလည်းလိုက်နာလှုပ်ဆောင်နေတယ်လို့သိရပါတယ်အဲဘာကန်လုံဟာမျိုးကတော့မိုင်းဒဇိုင်းရှိသလားမရှိသလားတေချာမသိပေမဲ့ကြည့်ရတဲ့ပုံကတော့မိုင်းဒဇိုင်းမရှိလို့ဖြစ်တဲ့ဟာမျိုးလိုပဲကျွန်တော်ယူဆမိပါတယ
်အခု data မှာပေါ့နော်ဒီ Tower Company ရဲ့ကျွန်းနေအများကြီးစိုက်ထားတယ်ပြောရဲဆိုတော့ဒီကျွန်းဆိုင်ခင်းနေရောအခုလက်ရှိနေထားမှာဘယ်လိုရှိပါလဲ
ကျွန်းဆိုင်ခင်းနေရတော့ကျွန်တော်တို့ကကျွန်းမင်းရဲ့ပြိုးပင်ကပြိုးပင်ပေါက်က9လောက်တန်ဖိုးရှိတဲ့အတွက်ကျွန်တော်တို့စနစ်တကျဝေကြီးဆုံးယူမရှိအောင်အပင်စိုက်ပြိုးအောင်မြင်အောင်အတွက်ကျွန်တော်တို့ကစိုက်ကြတဲ့တေချာဂရုဒဇိုက်ဒီညစနစ်မှန်မှန်နဲ့ဒီကျွန်တော်တို့ပြည်တော်ဌာနကတောဟုတ်တောကောင်းနေရဲ့အကူကြီးယူပြီးတော့တို့ရှိရညစနစ်ယူပြီးတော့ကျွန်တော်စနစ်တကျပြုစုပြောထောင်ထားတာဖြစ်တဲ့အတွက်စိုက်ပြီးသမျှအားလုံးဟာကောင်းမှာပ
ါရွှေတူးပေါ်ရမှာအခုလိုမူလတိုက်ကအကြောက်ရွှေကိုဝင်းကျင်ပျက်စီးမှုနည်းအောင်စူးစမ်းပြီးထုတ်လုပ်နေတယ်ဆိုပေမဲ့ဒေတာရင်းမြေချောင်းတွေတဲကရွှေကိုထုတ်ယူရမှာဝင်းကျင်ထိခိုက်မှုတွေရှိနေတယ်လို့ကြောက်ပထိုးရွှေတန့်စင်ဆက်ရုံရှိရမြောက်ပိုင်းဒေတာမှာလည်းထိခိုက်ပျက်စီးမှုတွေရှိနေတယ်လို့ဒေတာကန်တွေကပြောပါတယ်
ကျောက်ခင်မြို့သက်စီစဉ်ထုတ်လွှင့်ပေးကြတာပါရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြမအရေးစွန့်ရကန်အစီအစဉ်ကိုတနင်္ဂနွေနေ့ညပိုင်းမှာအစ်နာစင်နိုင်ပြီးအခုလိုတနင်္လာမနက်ပိုင်းမှာနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။
VOA
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာတိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့တိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ခါတနင်္လာနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 48လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာကန္တအစာချစ်သူများနေအထူးအစီအစဉ်ကိုနှာစင်ရဖို့ရှိပြီးဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်မှာတော့
ပထမတစ်ချက်ကမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီဝါရေးပိတ်ဆို့မှုကြံနေသေးတာဒုတိယတစ်ချက်ကရခိုင်ပြည်နယ်ကပြဿနာတတိယတစ်ချက်ကမြန်မာအစိုးရရဲ့စီဝါရေးနဲ့ပတ်သက်ပြီး
ရခိုင်ပြည်နယ်ပြဿနာနဲ့မြန်မာစီဝါရေးဖွံ့ဖြိုးတိုးတက်မှုဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါတယ်အစီအစဉ်နောက်ပိုင်းမှာတော့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရပါမယ်ရှင်အခုအရင်ဆုံးတော့မအေးတနာကျော်ကမြန်မာပြည်ကပေးစာများကဏ္ဍအစားချစ်သူများနဲ့အထူးအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်နှာစင်ကြည့်ကြရအောင်ပါရှင်
I found a love for me Well darling just dive right in Follow my lead Well I found a girl Beautiful and sweet Well I never knew you were the someone waiting for me Just kids when we fell in love, not knowing what it was. I will not give you up.
အခုလာမယ့် February 14ရက်နေ့က Saint Valentine's Day ဆိုတဲ့ချစ်သူများနေ့ဖြစ်တယ်မလို့အခုလောက်ဆိုရင်တော့ချစ်ချင်းရဲ့နဲ့လေထဲမှာငွေပြန့်နေတော့ပြီထင်ပါရဲ့နော်။အဲ့ဒီနေ့ကခရစ်ယာန်အယူဆကစဉ်းသက်လာရင်ဆိုပေမဲ့လေချစ်ချင်းမြတ်တာကိုအတိမပြုဆင်နွှဲတာမလို့ကမ္ဘာနေရာဒေတာအနှံ့အပြားမှာဗဲလန်တိုင်းတွေချစ်သူများနဲ့ပါဝင်ဆင်နွှဲလာကြပါပြီ။ဒါကြောင့်မို့ကျွန်တော်တို့ view တွေတော်ရရှင်နေလေလေးလိုင်းပေါ်ကနေပြီးချစ်သူများနဲ့ကိုဆင်နွှဲသွားကြမှာပါနော်။ဗဲလန်တိုင်းတဲ့အမတ်ကြီးကဒေတောင်းလာတဲ့သူတွေထဲမှာဆိုရင်တော့စုစုကစစ်တွေမျိုးကချစ်ရတဲ့သူအတွက်ဆိုပြီးတော့ငငယ်လေးရဲ့ထာဝရချစ်သူတစ်ချင်လေးဖွင့်ပေးပါလို့တောင်းလာပါတယ်။သူ့ကိုအရန်ချစ်ပါရင်အမြဲတမ်းလည်းချစ်နေမယ်လို့ပြောပေးပါ။ view ကအကိုအမတွေValentine Day မှာပျော်ရွှင်ပါစီနော်တဲ့ဟုတ်ကဲ့ပါရှင်စုစုတယောက်လေးချစ်ရတဲ့သူစီကချစ်ချင်းမြတ်တာတရားတွေပို့ပြီးတော့ရရှိလက်ခံနိုင်ပါစေလို့ဆုတောင်းပေးပါတယ်ရှင
်မင်းကငါချစ်တာအကန့်တတုံးရှိဘူးကွာဒါကိုမေးလေယုံကြည်ပေးသမားငါရဲ့သစ္စာစကားတမျိုးတွင်မထင်တဲ့ကွာချစ်တာနဲ့ဒီရောက်ပါဟန်ဆောင်ကလည်းမပြောပါဘူးမင်းဟာငါ့ဝါထွာတော်ရချစ်သူI'm not
အမေရိကန်ဒုတိယသမားမိုက်ဘန့်စ်ကသူ့ရဲ့ဇနီးဖြစ်တဲ့ကယ်ရန်အတွဲဗလန်တိုင်းဒီစစ်သူများနဲ့အမတ်တရားပန်းကြီးဝယ်ပြီးဖို့သူ့ရုံအောက်ကဈေးဆိုင်မှာဆင်းပြော်ဝယ်နေတဲ့ဓာတ်ပုံကိုတင်းတောက်တရားအမေအရာရိုက်ကူပြီးအင်တာနက်ပေါ်တင်ခဲ့လို့အဲ့ဒီဓာတ်ပုံကြောင့်တင်းတပုတ်ဖြစ်သွားခဲ့ပါတယ်။သူ့ကဒီကိစ္စနဲ့ပတ်သက်ပြီးတော့မေရော်ဒုသမားမိုက်ဘန့်စ်ကသူရဲ့ဇနီးအတွက်ဒီပန်းကြီးလေးဝယ်တာပါသူရဲ့34ချိန်မြောက် Valentine Day အမှတ်တရဖြစ်ပါလေလို့ Twitter လူမှုကွန်ရက်ပေါ်မှာရေးသွားပါလေ Valentine Day အမှတ်တရတေးတောင်းလာတဲ့သူနောက်တစ်ယောက်ကတော့ရန်ကုန်တိုင်းအလုံမျိုးနယ်ကကိုနိုင်အောင်ကတောင်းဆိုတာပါခရင်ပြည်နယ်ကျုံတို့မြို့မှာနေတဲ့နှင်းတစင်ဥခေါ်တန်တန်ဦးအတွက်ချစ်သူတက်တဲ့၃နှစ်ပြည့်အတွက်ချစ်သူများနေမှာမေတ္တာတိလက်ဆောင်တောင်းပါလေတဲ့ဒီအစီအစဉ်လေးလုပ်ပြီးလို့လည်းအရန်ကိုကျေးဇူးတင်ပါတယ်ရင်ခုန်စွာနဲ့ပဲမျှော်လင့်နေပါမယ်ဆိုပြီးစာရေးလာပါတယ်ရှင်ရှမ်းပြည်နယ်အရှေ့ပိုင်းတာချီလေးမြို့ကနမ်းမေပိုင်ဖြိုးတော်ချစ်ရတဲ့အောင်ကစစ်သူများနဲ့အမတ်တရမြစ်တာတွေလက်ဆောင်တောင်းပါတယ်။နမ်းမေပိုင်ဖြိုးနားဆင်ဖို့မျက်နှိုးချင်းမိုးတင်ဆိုတဲ့သတင်းလေးဖွင့်ပေးပါလို့သူကတောင်းလာပါတယ်။တော်ရရှင်တယောက်ဖြစ်တဲ့တူတူလူမန်းကတော့ Valentine's Day စစ်သူများနေ့မှာစစ်မှန်တဲ့ချစ်ချင်းတွေနဲ့ခံစားဖော်ကျူးနိုင်ပါတယ်လို့ဆုတောင်းပေးလာပါတယ်။လှကျယ်ဆိုတဲ့သူကတော့ချစ်သူများနေ့ကိုဘယ်ကနေဘလို့ဆင်းသက်လာလဲဆိုတာလေ့လာကြည့်ကြပါ။ကိုယ့်ရဲ့ချစ်သူကိုတန်ဖိုးထားတတ်ကြပါစေတဲ့။တော်ရရှင် El Concern ကလည်းအားလုံးကိုနှုတ်ဆက်လာပါတယ်။ Happy Valentine's Day ပါတဲ့။ Juice of Brand ကတော့ Ed Sheeran ရဲ့ Perfect ဆိုတဲ့အချစ်တစ်ချက်လေးလွှင့်ပေးဖို့ပြောလာပါတယ်ရှင်။တော်ဝင်တို့ကညီမလေးမျက်နှိုးအတွက်ပါဆိုပြီးတောင်းဆိုလာသူကတော့ကောင်းမြတ်ဖြစ်ပြီးသူကတော့အောင်ထက်ရဲ့ကိုယ့်ရဲ့ချစ်သူဆိုတဲ့တခြင်းလေးထောက်လွှင့်ပေးပါတယ်။ VOA အကိုမတွေကိုလည်းကျေးဇူးတင်ပါတယ်။ထာဝရပျော်ရွှင်ပါစေ။ VOA လည်းထာဝရတည်တတ်နိုင်ပါစေဆိုပြီးလည်းဆုတောင်းပေးလာပါတယ်ရှင်။ညီမလေးမျက်နှိုးအတွက်အောင်ထက်ရဲ့ကိုယ့်ရဲ့ချစ်သူတခြင်းလေးထောက်လွှင့်ပေးလိုက်ပါရနော်
။ပျော်စရာကတော့ဝေမြောက်သူပူပင်စရာသုံးမျိုးသိပ်သူကိုယ့်ချစ်သူပြောင်းမပြတ်ဘူးပေးစရဲ့သူကိုယုံကြည်ရာကိုသူပေးကူညွန်ညွန်သာရေမရှိဘူးနူးညံ့တဲ့သံစင်တဲ့နှလုံးသားရှိဘူးဟန်ဆောင်ခြင်းသာသူရကြတဲ့မင်းရဲ့ချစ်ကိုပိုင်ခဲ့သူကိုဝတ်တကယ်ကိုကောင်းကောင်းနဲ့လူပဲကျပ်သူကိုချေရတဲ့သူကိုမိုက်သမျှဆိုတဲ့ငိုခံယူရဲ့သူအမောင်းမရှိသူအပြောင်းမပြတ်ဘူးအေးချမ်းချမ်းနဲ့လောက်ပါလေတော့ဘူးကိုရဲ့ချစ်သူကိုချစ်သူ
Valentine's Day တော့အမေရိကန်သမ္မတဟောင်းဘရက်အိုဘားမားနဲ့ဇနီးမစ်ရှဲလ်တို့က
Valentine's Day ကျေးဇူးများနဲ့အမှတ်တရ Twitter လူမှုကွန်ရက်ပေါ်ကနေအမှတ်တရစကားလေးတွေဖလှယ်ခဲ့ကြပါတယ်။သူတို့မနစ်ကအိမ်အောင်တဲ့28နှစ်ရှိသွားပြီမလဲ။သူ့ဘုံမှာတူမြတ်တာမဖြစ်တဲ့အကြောင်းအပြန်အလှန်ရေးသားပြီးပြောဆိုခဲ့ကြပါတယ်။ဒါနဲ့ကျေးဇူးများနဲ့တချင်းတောင်းလာတဲ့နောက်ထပ်သောရရှင်တယောက်ကကျေးဇူးများနဲ့တွင်နောက်နှစ်ပေါင်းများစွာအတိုင်းချစ်အနာမှာအမြဲတမ်းရှိပေးပါမယ်တဲ့။တောင်ကုန်မြို့မှာနေတဲ့မတဲစုအောင်ကိုကျွန်တော်ထက်ဆိုင်မင်ဂတိပေးပါတယ်လို့ပြောလာပါတယ်။ဖြိုးချင်းနဲ့ရှင်ဖုံတည်ဆူထားတဲ့ကဘာအပြင်ဘက်ဆိုတဲ့တချင်းလေးထုံလွှင့်ပေးပါတယ်။ဟိုးရင်တွေကနားထောင်ကြရတဲ့အချစ်တချင်းဟောင်းလေးအချစ်တချင်းကောင်းလေးဖြစ်ပါရဲ့နော်။အခုဖြိုးချင်းနဲ့ရှင်ဖုံပြန်တည်ဆူထားတဲ့ကဘာအပြင်ဘက်ဆိုတဲ့တချင်းလေးကိုနားဆင်ကြည့်ကြပါစို
့။多久没吃个包包来嘛啦鬼Pizza and your double, did I eat it? Tiny body, two jar at the double. She's another young week while you're away. Some jar and your double.
Valentine's Day ချစ်သူများနဲ့ချစ်သူဆုံးတွေကြပေါ်ပေါက်တဲ့အချစ်မျိုးကိုပဲကန့်သက်ပြီးတော့ဆင်နွှဲတာမဟုတ်ပါဘူးနော်။ကမ္ဘာတစ်ဝန်းကလူပေါင်းများစွာကသူတို့ရဲ့မိသားစုတွေနဲ့မိတ်ဆွေတွေပေါ်မှာချစ်ချင်းမြတ်တာကိုအမှတ်တရဂုဏ်ပြုထုတ်ပေါ်ကြတဲ့နေ့လည်းဖြစ်ပါတယ်။ဒါပေမဲ့တချို့နိုင်ငံတွေမှာတော့ဒီချစ်သူများနဲ့အနောက်တိုင်းယဉ်ကျေးမှုခရီးရန်အယူဆဖြစ်တယ်ဆိုပြီးတော့ပြည်ပကန့်သက်မှုတွေရှိတာပါ။ပါကစ္စတန်နိုင်ငံမှာဆိုရင်ဒီဖေဖော်ဝါရီလ14ရက်နေ့မှာကြာရောက်တဲ့ Valentine's Day ချစ်သူများနဲ့ကအချင်းစာရိတ်တာကိုပြပြစေတယ်လို့သတ်မှတ်ပြီးတော့သူတို့နိုင်ငံမှာပြည်ပင်မှုအဆုံးဖြတ်ချက်ချထားပါတယ်။အင်ဒိုနီးရှားနဲ့အစောရီအာရေဗျနိုင်ငံတို့မှာလည်းဒီ Valentine's Day ဆင်နွှဲမှုတွေကိုပြည်ပင်ထားပါတယ်။ချင်းနဲ့စမီးဒေတာကချစ်ရတဲ့သူဇနီးလေး TN နားဆင်စေဖို့ဆိုပြီးတော့ချင်းရိုင်ယယ်ဆိုပြီးတော့တချင်းတောင်းလာတဲ့သောရဆင်ကတော့ February 14ရက်နေ့ချစ်သူများနဲ့အမှတ်တရဖြစ်နေဇော်ပိုင်နဲ့မေခလာဇုံတွဲတည်ဆူထားတဲ့အဲ့ဒီလောက်တောင်ချစ်ရသည်ဆိုတဲ့တချင်းလေးလွှင့်ပေးပါ VOE တဲ့။မေခလာရဲ့တချင်းဟောင်းလေးကိုဇော်ပိုင်နဲ့ပြန်တွဲပြီးတော့တည်ဆူထားတဲ့အဲ့လောက်တောင်ချစ်ရသည်ဆိုတဲ့တချင်းလေးကိုနားဆင်ကြည့်ရမှာနော今天我把是不是当来的 Maria Alan 啊咯其他的对阿龙的 Valentine's Day 七度年的 Amadea 你打的来上巴拉巴里今天七度刚买了一对的钱当进了吧水土也七十岁的钱来讨论吧今天七度买了一个北庙吧都也南美国开路为口话的家的都过一样的要不要一样的吧那表来的七度年七年来吧是吧都地址进来ကျွန်တော်နာမည်ငိမ့်အောင်ပါပလဲမျိုးကပါဆိုပြီးတော့သူ့ရဲ့ချစ်သူကောင်မလေးတွေရွှေထူးရဲ့အချစ်စစ်ဆိုတဲ့တခြင်းလေးတောင်းဆိုလာပါတယ
်ကျွန်တော်တို့မှငါနဲ့မင်းနိုင်ကြွေးရာထောင်ချီဝေလုံးနေတော့လေမထူးသန်ဘူးချစ်စစ်ဘယ်ခက်ခဲရှိလဲဒါက
အံပြာစုမှာအမတ်တရားနှုတ်ဆက်ကပြထုတ်တဲ့ကုမ္ပဏီကြီးတွေမှာအကြီးဆုံးဖြစ်တဲ့ Hallmark Card ကုမ္ပဏီကလွန်ခဲ့တဲ့နှစ်တရာကျော်1973ခုနှစ်ကစပြီး Valentine's Day ကပြတွေထုတ်ခဲ့တာဖြစ်ပါတယ်။မနေ့က2018ခုနှစ်တုန်းကဆိုရင်တော့ဒီလိုမျိုး Valentine's Day လက်ဆောင်ပေးတဲ့နေရာမှာလက်ဝဲရန်နာအပါအဝင်ဒီကပြတွေပန်းကြီးတွေအတွက်သုံးဆွဲရငွေကလက်ဝဲရန်နာအတွက်ဝယ်ယူတဲ့တန်ဖိုးဒေါ်လာ14,300ရှိပြီးတော့ပန်းကြီးတွေအတွက်ဒေါ်လာ12,000နောက်ပြီးတော့ကပြားရဲ့ဝယ်ယူမှုပတ်စံကဒေါ်လာ10,000ရှိပါတယ်လို့ American လက်လီအယောင်းဝယ်တမက်ခါကစီးရင်ထုတ်ပြန်ခဲ့တာပါဒီလိုမျိုးစင်းစရာကိန်းကနေအရာစီးပွားရေးကိုလည်းအထောက်အကူပြုလူမှုရေးကိုပါအကူအညီဖြစ်စေတဲ့ Valentine's Day ချစ်သူများနေ့ဆိုတာဘယ်နိုင်ငံဘယ်လူမျိုးရဲ့ delay ထုံးစံပဲဖြစ်ပါစေဂျွာဒီတီရောလူမျိုးဆက်ဆက်နီးကပ်လာတဲ့ကဘာကြီးတွေချစ်ချင်းမြတ်တာကအထူးလိုအပ်နေတယ်မလို့ Valentine's Day ချစ်သူများနေ့ကိုကြိုဆိုကြရအောင်ပါနော်အားလုံးအတွက်ချစ်ချင်းရဲ့နဲ့ပြင်ပြကြပါလို့ရှင်။
ဒါနာကျော်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့ချစ်သူများနေ့အထူးစီစဉ်ဖြစ်ပါရဲ့ရှင်အခုဆက်ပြီးတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုနာဆင်ကြရပါမယ်ရခိုင်ပြည်နယ်ပြည်ထနာနဲ့မြမစီပွားရေးဖွံ့ဖြိုးတိုးတက်မှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြချက်ကိုမတ်အင်ချင်းနိုင်ကအကူအညီတင်ဆက်ထားပါရဲ့ရှင
်ပြီးခဲ့တဲ့ February 1ရက်နေ့ကနယူးယောက်ခြေဆိုင်ဥပဒေလုံခြုံရေးအဖွဲ့ Hisfair Ruben Meyer and Rose ဟာမြန်မာနိုင်ငံရန်ကုန်ကသူတို့ရုံးခန်းကိုပိတ်ပြီးထွက်ခွာသွားပါပြီ။လွန်ခဲ့တဲ့9နှစ်2013ခုနှစ်ကတည်းကမြန်မာနိုင်ငံမှာလာအခြေစိုက်တဲ့အဲ့ဒီဥပဒေအကြံပေးအဖွဲ့ဟာမြန်မာနိုင်ငံရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေမြန်မြန်ဆန်ဆန်နဲ့များများဆဆဝင်ရောက်လာအောင်လုပ်မယ်ဆိုတဲ့ညီမှန်းချက်နဲ့အလုပ်လုပ်ခဲ့တာဖြစ်ပါတယ်။ကုလကံမကောင်းအကြောင်းမလှစွာနဲ့ရုံးခန်းပိတ်ထွက်ခွာသွားပြီဖြစ်လို့မြမစီပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်စိတ်ပူပန်စရာတစ်ခုတိုးလာစေခဲ့ပါတယ်။သူတို့ဖွဲ့ကုလရုံးခန်းပိတ်သွားခဲ့ရတာနဲ့ပတ်သက်ပြီးအမေရိကန်ရှင်းနေအဲရီရိုးစ်ကပြဿနာ၃ရောက်ကိုထောက်ပြခဲ့ပါတယ်ပထမတစ်ချက်ကမြန်မာနိုင်ငံအပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုကြံနေသေးတာဒုတိယတစ်ချက်ကရခိုင်ပြည်နယ်ကပြဿနာတတိယတစ်ချက်ကမြန်မာအစိုးရရဲ့စီးပွားရေးနဲ့ပတ်သက်ပြီးလုပ်ပုံကိုင်ပုံပါအဲ့ဒီ၃ချက်ထဲမှာမှစီးပွားရေးနဲ့မပတ်သက်ပါပဲစီးပွားရေးကိုလာထိခိုက်စေတဲ့အချက်ဖြစ်ရခိုင်ပြည်နယ်ပြဿနာကိုမြင်တွေ့ရမှာဖြစ်ပါတယ်ဒါဟာရခိုင်ပြည်နယ်ကပြဿနာကြောင့်မြန်မာစီးပွားဖွံ့ဖြိုးတိုးတက်ရေးကိုထိခိုက်စေတယ်ဆိုတော့ထင်ရှားတဲ့တက်တည်တာရကတခုလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်ကပြိပခါပြဿနာဖြစ်ရှင်းရေးဘလောက်အရေးကြီးနေပြီလဲဆိုတာလေ့လာသုံးသပ်ကြည့်ကြရအောင်ပါ
။ Eric Rose ကရခိုင်ပြည်နယ်မှာရိုက်ခတ်မှုဖြစ်စဉ်ကြီးနှစ်ကြိမ်ဖြစ်ခဲ့တယ်။2016အောက်တိုဘာလနဲ့2019ဩဂုတ်လအဲ့ဒီဖြစ်စဉ်တွေအတွင်းအာဆာအကြမ်းဖက်သမားတွေကိုနှိမ်နင်းနေဆိုတဲ့မြန်မာတပ်မတော်ရဲ့နယ်မြေရှင်းလင်းမှုကြောင့်တတန်းရဲ့သုံးပုံနှစ်ပုံလောက်ရှိမဲ့လူတွေဒုက္ခတွေဖြစ်သွားရတယ်ဒီပြဿနာတွေနဲ့ပတ်သက်ပြီးအစိုးရဟာနိုင်ငံတကာကိုအကျိုးသင့်အကြောင်းသင့်ဖြေရှင်းတာမျိုးမလုပ်ခဲ့ဘူးလို့ဆိုပါတယ်ဒါကြောင့်ရခိုင်ပြည်နယ်ပြဿနာဟာအခြေခံလူတန်းစားတွေကိုဘဝရပ်တည်လို့ရအောင်အလောက်ကအခွင့်အလမ်းတွေဖန်တီးပေးမဲ့အသေးစားဆက်မှုလုပ်ငန်းတွေနဲ့လူသိထင်ရှားကုန်သွယ်ရေးလုပ်နေကြတဲ့ကုမ္ပဏီတွေအတွက်ရပ်တည်လို့မရလောက်အောင်ကိုနာမည်ဆိုးဖြစ်သွားပါလိမ့်မယ်လို့ဆိုပါတယ်ဒီထောက်ပြချက်ကိုကြည့်ရင်ရခိုင်ပြည်နယ်ကပြဿနာဆိုတာဟာမြန်မာနိုင်ငံအတွက်နေဆက်ကပြဿနာဘာသာရေးလူမျိုးရေးပြဿနာလူခွင့်ရေးဆိုင်ရာပြဿနာအချုပ်အခြာအာဏာဆိုင်ရာပြဿနာတွေမကမြမစီးပွားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ဓာတ်ရိုက်သက်ဆိုင်တဲ့ပြဿနာတစ်ခုဖြစ်နားလည်ယူလို့ရနေပါပြီရခိုင်ပြဿနာဖြေရှင်းရေးဟာမြန်မာနိုင်ငံအတွက်ဘယ်လောက်အရေးကြီးလာပြီလဲဆိုတာကိုဒီဥပဒေအကြံပေးကုမ္ပဏီထောက်ပြချက်ကနေသတိပြုမိနိုင်ပါတယ်ရခိုင်ပြည်နယ်ပြဿနာဖြေရှင်းရေးဆိုတာပါကိုဆိုလိုတာပါလေပထမတစ်ချက်ကတော့လက်ရှိနိုင်ငံတကာကဆွဆွဲနေတဲ့အချက်တွေကိုဖြေရှင်းဖို့ပါအဲ့ဒါကတော့အာဆာအကြမ်းဖက်အဖွဲ့ကိုနှိမ်နင်းနေဆိုပြီးမြန်မာတပ်မတော်ဟာအဲ့ဒီဒေသကမွတ်စလင်တိမ်ပေါင်းများစွာရဲ့နေအိမ်တွေကိုမိရှို့ဖျက်ဆီးပြီးသူတို့ကိုနေဆက်တစ်ဖက်ထွက်ပြေးသွားအောင်လုပ်ခဲ့တယ်ဆိုတာပါပဲနောက်စစ်စင်ရေးကာလအတွင်းမွတ်စလင်တွေကိုတပ်ဖြတ်နှိပ်စက်မှုပြုခဲ့တယ်ဆိုတာပါ
ဒီဆွဆွဲချက်တွေနဲ့ပတ်သက်ပြီးမြန်မာအစိုးရနဲ့မြန်မာတပ်မတော်ဟာကိုယ့်ဘာသာကိုယ်စုံစမ်းစစ်ဆေးမှုတွေလုပ်ပြီးခဲ့ပါပြီ။တပ်မတော်အနေနဲ့ဘာအမှားယွင်းတစုံတရာမှမလုပ်ခဲ့ဘူးဆိုပြီးအဖြေထုတ်ထားပါတယ်။ Dijare in Jiwama, Yuada Seago, Pansi Tapia Kere, Surekisaji, Bobo Lavare. Damro Bagaro, DPS and Pazabi, a Tessin Bawe, Pazadam Yumishiwe, Tasaya, maybe not Tawan Shidu de Gabe, Throw Pazza through Sompia Loka in Alu, Sulhabare. Now by Tobiane, right there, the Rintemaro, Damro Tawan Shiduriha, Yet Apo Winnie, Dina Yuadari will see Kami, Musene Nego Micho. Pisidego you, Luregole, a fecha tapia kere, so be, Pobiat Habare. Now tap of all Labianaga, Pudida Mune, Gudabian Jiwa, the Dema. And you are Pawanjema, Luri, Sule, Pula, Nuna, Tara, Niangani, Ashida, Jau. Diluia, Lonio, Tapo de Tapia Muya, Pisongera, Pibi, a launego, Mamiao, Menago, Esse, Lountara, the Nadine, pick up Pesidara, Mushidelo, Mammy, and the Dine, Juru Dabo Nego, Gogabi, Ebiga, Pobia, Biamare.
အေပီကတရင်ကိုဖော်ပြပြီးတာနဲ့ဆိုရဟာအဲ့ဒီနေရာတွေကိုစုံစမ်းစစ်ဆေးရေးအဖွဲ့တွေဆေးလုပ်ပါတယ်အထေကတော့2019အောက်တိုဘာ20ရက်နေ့ရှင်းလင်းချိန်ဂူတာရက်ဆိုတဲ့ရွာမှာအကျန်းဖက်သမားတွေအပါအဝင်ရွာသား900လောက်နဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တဲ့အကြောင်းအဲ့ဒီတိုက်ပွဲအတွင်းအကျန်းဖက်သမားအလောင်း19လောင်းရတဲ့အကြောင်းအဲ့ဒီအလောင်းတွေကိုတော့စနစ်တကျမြုပ်နှံတဲ့ဂျိုခဲ့တာ
Dilo Pisin reportra lalili, Nima Demro yet, damn patient jeopardy. Yakandine ma thro, ba a ma yuin ma maju lunge babu, sore at chaku, Nanganaga a diwanga, than the ya, pilili babe. Dito soya nine, yakandine a chini, pimanri, Nanganagago, tisi jene suye, eri de dago, the din the mari, doahuim tibu babe. Bangladesh Nez Dukadis can regard the are story de mamaman, Twabi, Sizikwin, Tibu Babe. Any load, drain out with Twakwin, Babu Sura, a yeti de jow, Kofiana Gomshin, Sinkazama, a jampe tabi pitalu, now tet jampe quekansal, Sura Giret, Satira Tigale, Biosu, Tabi Babi. Now tet, let we leja, a yeti da de checka, Trapi Bore, Dukaderi, Dianania Chatariba. Lashi che, Nimabaka, Sindhi Pite, Subime, Doka Deri, Tau Diyama, Diawin Lara, Mashi Dibau, Dikesa Gule, Sale, So, Sinidaja, Gaute, Poyabalime, Muslim in Inet, Thru Jin, Nidwabude, Jira, Bawinjima, Diani Guinya Au, Ajau Diakinkine, Lokai, Satau Nai Au, Pandi Bibu, Lubalime.
တကယ်တော့ရခိုင်ပြည်နယ်ကပြဿနာနိုင်ငံတကာကအမြင်ရှင်းလာအောင်နိုင်ငံတကာကလက်ခံတဲ့ဖြေရှင်းနည်းဖြစ်အောင်လုပ်ရမှာအဓိကအရေးပါတာကတော့တမတော်ခေါင်းဆောင်အနေနဲ့ရခိုင်နိုင်ငံရေးသမားတွေပဲဖြစ်ပါတယ်သူတို့ကိုယ်တိုင်ပြဿနာကိုလက်တွေ့ကြကြဖြေရှင်းမယ်ဆိုတဲ့သံတိုက်ထန်ချအစိုးရနဲ့ပူးပေါင်းကောင်းထည်ဖော်ပါမှရခိုင်ပြည်နယ်ပြဿနာပြေလည်မဲ့လမ်းစာတွေ့မှာဖြစ်ပါတယ်ဒ
ဥစည်းသူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်ပါရဲ့ရှင်။အခုနောက်ဆုံးကြံနေတဲ့ကိုငိမ့်ချမ်းနဲ့မတ်ဤတန်စင်တို့စီစဉ်တင်ဆက်ပေးမယ့်ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်။
အိန္ဒိယနိုင်ငံမြောက်ပိုင်းကပန်ဂျပ်ပြည်နယ်မှာကြီးလက်အိုလံပစ်ပွဲလို့ခေါ်ဆိုရမယ့်အားကစားမျိုးစုံပြိုင်ပွဲတစ်ခုကိုပြီးခဲ့တဲ့ပတ်တုန်းကကျင်းပခဲ့ပါတယ်။1933ခုနှစ်ကလေးကစတင်ကျင်းပခဲ့ပြီးတော့ကီလာရေပွားမှာကျင်းပတဲ့ပွဲမှာအမျိုးအစားပေါင်း50လောက်ပါဝင်ပြီးတော့ထူးထူးဆန်းဆန်းတွေလည်းပါဝင်ပါတယ်။စင်အတီးပြိုင်ပွဲ၊လင်းဟုန်စီးပြိုင်ပွဲနဲ့စိုက်ကဲဂျွန်းပါအလှစီးပြိုင်ပွဲတွေပါဝင်တယ်လို့မော်တော်ဆိုင်ကိုကျိုးနဲ့ချီတွားနဲ့ကြိုက်ဆွဲပြတာနောက်ပြီးတော့60ကီလိုလောက်လေးတဲ့ထုံနှုံးကိုပါးစပ်နဲ့ကြိုက်ချီမပြတာလို့ခွန်အားအစွမ်းပြတဲ့ပွဲတွေလည်းပါဝင်ပါတယ်။နောက်ပြီးတော့ရိုးရာမြင်းစီးပြိုင်ပွဲလည်းပါဝင်ပါတယ်။တရားရုံးချုပ်ကနွားလဲပြိုင်ပွဲကန့်သတ်ပြီးတဲ့နောက်မှာတော့နွားလဲအစားမြင်းစီးပြိုင်ပွဲကိုကျင်းပတာပါ။ပြိုင်ပွဲကို3ရက်ကြာကျင်းပတာဖြစ်ပြီးတော့ယဉ်ကျေးမှုဓလေ့ထုံးစံကိုထိန်းသိမ်းတဲ့အနေနဲ့ပြုလုပ်ကြတာပါ။အခုလိုစုဝေးကြတဲ့ပွဲမှာရိုးရာအကတချင်းတွေကိုလည်းတည်ဆို ချွေကြပါတယ်။
အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်မှာကနေဒါရိုးရာထုံးစံတစ်ခုဖြစ်တဲ့ပစိန်ပြစ်လေးကျင့်လို့ရတဲ့နေရာတစ်ခုကိုဖွင့်လှစ်လိုက်ပါပြီ။အဲ့ဒီနေရာကို Back X Throwing Club လို့နာမည်ပေးထားပြီးတော့နိုင်ငံရေးစီးပွားရေးနဲ့လူမှုရေးကိစ္စတွေမှာစိတ်ဖိစီးမှုများနေတဲ့သူတွေအတွက်ဖောက်ခွဲဖို့နေရာတစ်ခုအဖြစ်လဲရေးပန်းစားလာပါတယ်။2014ခုနှစ်ကနေဒါနိုင်ငံမှာစတင်ခဲ့တဲ့ဒီစီးပွားရေးလုပ်ငန်းဟာ မြောက်အမေရိကတိုက်မှာတော့အခုအချိန်မှာ16နေရာအထိဖွင့်လှစ်နိုင်ခဲ့ပြီဖြစ်ပါတယ်။လာရောက်သူတွေအနေနဲ့ဝစ်စုံတွေအမျိုးမျိုးဝစ်ဆင်လာနိုင်သလိုပစိန်ပြစ်ပြိုင်ပွဲမျိုးတွေလည်းရှိပါတယ်။လာကစားတဲ့သူတွေအကြားမိန်းမနဲ့ယောက်ျားပြစ်မှတ်ကိုထိမှန်အောင်ပြစ်နိုင်တဲ့စွမ်းရည်ကတော့အားလုံးအတူတူနီးပါးပါပဲ။အဲ့ဒီပစိန်ပြစ်တဲ့နေရာမှာဒေသခံတွေကိုယ်တိုင်ချက်လုပ်ထားတဲ့ဘီယာအမျိုးမျိုးကိုလည်းကြီးစမ်းကြည့်နိုင်ပါတယ်ခင်ဗျာ
ဒီနိုင်ငံမှာခီးတဲ့တင်ဆောင်နိုင်တဲ့အီဟန်မိုးပြန် drone ယာဉ်တစ်မျိုးစမ်းသပ်တဲ့ဗီဒီယိုကိုပြသလိုက်ပါတယ်အီဟန် 184 ခီးတဲ့တင် drone ယာဉ်ဟာလျှက်စစ်ဘက်ထရီနဲ့မောင်းနေရတာဖြစ်ပါတယ်တယောက်စီးဒီမိုးပြန် drone ယာဉ်ဟာ100 kg အထိတင်ဆောင်နိုင်ပြီးတော့ပင်လယ်ရေမျက်နှာပြင်အထက်မှာ23မိနစ်ကြာတနာရီကို kilometer 100နှုန်းနဲ့မောင်းနေနိုင်ပါတယ်အခုလိုယာဉ်ကို2016ခုနှစ်ကတည်းကစတင်စမ်းသပ်ခဲ့တာဖြစ်ပါတယ်အခုချိန်မှာတော့ဒီယာဉ်ကိုအကြိမ်တစ်ထောင်ကျော်ခီးသည်တွေနဲ့ကောခီးသည်တွေမပါဘဲနဲ့ကောစမ်းသပ်ပြီးပါပြီဒီနှစ်အတွင်းဒီ drone ယာဉ်ကိုဈေးကွက်တဲ့အသုံးပြုနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်ဒီယာဉ်ဟာဒေါ်လာ2သိန်းကနေ3သိန်းအထိကျတက်မှာပါမနေ့တုန်းကတော့အီဟန်ကုမ္ပဏီဟာဒူဘိုင်းမြို့အတွက်လူလိုက်ပါစီးနေနိုင်ပြီးတော့အလိုလျောက်ပြန်တန်းနိုင်တဲ့ drone taxi ယာဉ်တွေထုတ်လုပ်မယ်လို့ကြေညာထားခဲ့ပါတယ်ရှင
်။ကဘာတဘာထူးခြားစံပြသတင်းများအစီအစဉ်ကိုနှာစင်ခဲ့ကြရတာပါရှင်။
ဒီမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်9:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 7 ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ဖီယိုရဲ့တနင်္လာနေ့မနက်ခင်းစီစဉ်တွေနာဆင်နေကြရတာဖြစ်ပါလေရှင်။အခုထုတ်လွှင့်ပေးနေတဲ့တနာရီစာအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေတိုက်ရိုက်နာဆင်နိုင်တယ်လို့ VO ရဲ့အင်တာနက်စာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနာဆင်နိုင်ပါလေရှင်။ကိုယ်တင်းလာနေမနေ့ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းပြချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင
်။ရုရှားနိုင်ငံမော်စကိုမြို့တော်နီးမှာလူ82ဦးလိုက်ပါလာတဲ့ရုရှားခီးတဲ့တင်လင်းပြတ်ကျခဲ့တယ်လို့တာဝန်ခံအရာရှိတွေကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။ခီးတဲ့65ဦးနဲ့လင်းအမှုတန်း6ဦးလိုက်ပါသွားတာဖြစ်ပြီးအားလုံးအသက်ဆုံးရှုံးခဲ့ရတယ်လို့ရုရှားကူးတန်းသွားလာရေးဆိုင်ရာစုံစမ်းရေးရုံးကနေကြေညာချက်ထုတ်ပြန်ပါတယ်။တည်ဆုံးသူတွေထဲမှာကလေးငယ်3ဦးလည်းပါဝင်ပါတယ်။ဆီးရဲနိုင်ငံတဲကအီရန်နဲ့ဆီးရဲတပ်တွေကိုအစ္စရေးကအပြင်းထန်အထိနောင်တိုက်ခိုက်ခဲ့တယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာဟုကပြောကြားပြီးနောက်ထပ်ဘယ်လိုကျူးကျော်မှုမျိုးကိုမဆိုဆက်ပြီးတိုက်ခိုက်သွားမယ်လို့လည်းပြောကြားခဲ့ပါတယ်။ဆောင်းရာသီအိုလံပစ်ပွဲတော်ကျင်းပနေတဲ့တောင်ကိုရီးယားနိုင်ငံပျုံချန်းမြို့နယ်မိုင်160လောက်ကွာမှာတနင်္လာနေ့ကပြင်းအား 4.8 ရှိတဲ့ငရင်လှုပ်သွားတာကြောင့်စိုးရိမ်မှုတွေရှိလာပါတယ်။ဒါပေမဲ့အောက်စားပွဲတော်တာဝန်ရှိသူတွေကတော့အဆောက်အဦတွေအားလုံးဟာပြင်းအား9ကျော်တဲ့ငရင်တန်းခံနိုင်အောင်ဆောက်ထားတယ်လို့ပြောပါတယ်။ဒါပြင်လေပြင်းတိုက်ခတ်တာနဲ့ရာသီဥတုကတိတ်ကိုအေးလွန်းတဲ့အတွက်တချို့အားကစားပြိုင်ပွဲတွေကိုရွှေ့ဆိုင်ထားရပြီးတော့အားကစားပြိုင်ပွဲလာကြည့်သူတွေနွေးနွေးထွေးထွေးရှိကြဖို့လေတာဝန်ခံအရာရှိတွေကသတိပေးထားပါတယ်။မြန်မာနိုင်ငံကိုရောက်နေတဲ့ဗြိတိန်နိုင်ငံကြီးဝန်ကြီးဘောရစ်ဂျွန်ဆန်ဟာတနင်္လာနေ့မှာရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ခဲ့ပါတယ်။ဝန်ကြီးဂျွန်ဆန်ဟာစစ်တွေကနေမောင်တော်မြို့ကိုလည်းတွားရောက်ခဲ့တာဖြစ်ပြီးပြီးခဲ့တဲ့လအတွင်းမြန်မာနိုင်ငံတဲကရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတာနဲ့ပတ်သက်ပြီးတော့တတိလူတွေလုံးကျုံစိတ်ချချစွာသူတို့ဆန္ဒအရောက်ပြန်ခွင့်ပြုမယ်လို့မျှော်လင့်ထားကြောင်းနဲ့ဂေါန်ဆန်းစုကြည်လက်တွဲဆောင်ရွက်ရမှာဥဆောင်မှုအတွက်ပြောကြားခဲ့ပါတယ်
။တနင်္လာနေ့မနက်ခင်း ထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုဒေါက်တာမျိုးသက်ပြပြသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရေမှုကဥစ္စာမှုဝေဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6:29မိနစ်ခွန်စက်ကိုတက်ဆက်9ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်ဝီယိုကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.